Welcome to the Voice of America in Burmese.
Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်ဇူလိုင်လ18ရက်ပုဒ်ထုနေ့ညနေခင်း6နာရီခွဲနေ9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။မို့ဖြစ်တာဝန်ယူတင်ဆက်တော်မှာပါ
။ကျွန်တော်အောင်လင်းဦးပါ။ညနေနားဆင်မဲ့သတင်းတွေထဲမှာတော့ဖင်လန်နိုင်ငံမှာရုရှားသမ္မတနဲ့ထိပ်သီးတွေ့ဆုံမှုကနေကြီးမားတဲ့ရလက်ကောင်တွေထွက်ပေါ်လာလို့ရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါရယ်။ထိုင်းနိုင်ငံကရေကြီးနေတဲ့လမ်းကြောင်းကပြန်လည်လွတ်မြောက်လာတဲ့လူငယ်ဘဝလုံးအသွင်တွေအားလုံးဒီနေ့စေရုံကဆင်ပြီးအပြင်ညရမှာဖြစ်ပါရယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုဝင်းမင်းနဲ့သူညင်ညာပြသွားမှာပါ
။ကောင်းပါပြီရှင်။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံရင်းနဲ့နေဆက်လုံးကျွေးကိစ္စရပ်တွေမှာမြန်မာဘင်္ဂလားဒေ့ရှ်တို့ပူးပေါင်းဆောင်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကြားဖို့ရှိတာကတော့
ဒီနောက်ဆုံးချိန်ကတော့ UNHCR 20ရဲ့ဓမ္မချုပ်ပြီးဒီဆောက်ချုပ်ပြီးတဲ့နောက်ပိုင်းမှာဒီစာချုပ်ကိုအောင်ထဲပေါ်ဖို့ယူစားနေတယ်ပေါ့နော်ယူစားနေတဲ့အချိန်မှာဒီအောင်မြင်ပြင်မှာဒီစာအောင်ထဲ
လူမှုဝန်ထမ်းကဲဆဲရင်းနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးပြောသွားတာပါရှင်နောက်ပိုင်းမှာအပြည့်အစုံကြားမှာပါဒါပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုလာရောက်ခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ကလုံခြုံရေးကောင်စီမှအစီရင်ခံစားဖို့အစီရင်ခံမှုပြင်ဆင်နေတဲ့အကြောင်းနဲ့နိုင်ငံတကာသတင်းဆောင်မှာတော့အမေရိကန်ရွေးကောက်ပွဲမှာရုရှားကိုဝင်နောက်ခဲ့တဲ့ဆိုတော့အမေရိကန်ထောက်လှမ်းရေးတို့ရဲ့တွေ့မြင်ချက်နဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရမ့်ရဲ့ပြောဆိုချက်တွေအပေါ်တုံ့ပြန်ချက်တွေကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲမှာကြားဝင်ဆွတ်ဖက်မှုမရှိကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ငြင်းဆန်မှုကိုလက်ခံတဲ့အကြောင်းပြောဆိုခဲ့တာကိုပြင်ဆင်ပြောဆိုပြီးနောက်တစ်ရက်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကရုရှားသမ္မတနဲ့ထိပ်တီးတွေ့ဆုံမှုကိုထပ်မံကာကွယ်ပြောဆိုလိုက်ပါတယ်။ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့ကသတင်းစာရှင်းလင်းပွဲကိုနှစ်ဖက်ထောင်လိုက်တဲ့တိုင်ဝမ်ကအဆင့်မြင့်ရရှိပြီးတော်တော်များကသဘောကျနှစ်ချိုက်ခဲ့ကြကြောင်းနဲ့သတင်းစာရှင်းလင်းပွဲမတိုင်ခင်ရုရှားသမ္မတနဲ့ထိပ်တီးတွေ့ဆုံခြင်းမှာလည်းအရေးကြီးတဲ့အကြောင်းအရာအများပြားကိုဆွေးနွေးပြခဲ့တဲ့အကြောင်းဒီနေ့ပဲ Twitter လူမှုကွန်ရက်မှာသမ္မတထရန့်ကပြောလိုက်တာပါထိပ်တီးတွေ့ဆုံမှုဟာချေချေမမောရှိခဲ့ပြီးမသိမျက်တာကိုမြင်ရင်းကြတဲ့သူတွေအတွက်တော့စိတ်နှောက်ယှက်ဖြစ်နိုင်ကြောင်းလည်းရလကောင်းတွေထပ်ပေါ်လာလို့ရှိတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဖင်လန်နိုင်ငံကဒေသရှင်လင်းပွဲအတွင်း2016အမေရိကန်သမ္မတရွေးကောက်ပွဲမှာဂျောင်းဝင်နောက်ဆက်ခဲ့မှုအတွက်ရုရှားမှတာဝန်ရှိကြောင်းပြောခဲ့တာတွေ့အကြီးအကျယ်ဝေဖန်မှုတွေထပ်ပေါ်ခဲ့ပြီးတဲ့နောက်မှာပဲစကလုံးအသုံးလုံးမှားယွင်းပြောဆိုမိတာပါဆိုပြီးအဖက်ဆယ်ကိုကြိုးပမ်းခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတထရန့်က Twitter ကနေထပ်မံပြောဆိုလိုက်တာပါ။အမေရိကန်ရွေးကောက်ပွဲမှာဂျောင်းဝင်နောက်ဆက်မှုမရှိကြောင်းရုရှားသမ္မတရဲ့ငြင်းဆန်ခြင်းနဲ့အတူရပ်တည်ပြောဆိုခဲ့ပြီးတဲ့နောက်အမေရိကန်သမ္မတရွေးကောက်ပွဲကိုကိုနောက်ရှိမှုမရှိကြောင်းရုရှားသမ္မတရဲ့လက်ခံချက်ကိုလည်းငြင်းဆန်လက်ခံတဲ့အကြောင်းဖင်လန်မှာပြောခဲ့တဲ့အတွက်သမ္မတရဲ့ Republican Party ဝင်ကရောအတိုက်ခံဒီမိုကရက်တစ်ကပါဝေဖန်မှုတွေထွက်ပေါ်လာခဲ့တာပါ။မနေ့ကတော့သမ္မတထရန့်ကအမေရိကန်ထောက်လိုက်အတိုင်းဝိုင်းကရုရှားရဲ့လက်ချက်ဖြင့်သုံးသက်ချက်ကိုသူ့အနေနဲ့လက်ခံကြောင်းလည်းပြင်ဆင်ပြောဆိုခဲ့တာဖြစ်ပါတယ်။2016သမ္မတရွေးကောက်ပွဲကိုရုရှားကဂျောင်းဝင်နောက်ရှိကြောင်းအမေရိကန်ထောက်လိုက်အတိုင်းဝိုင်းရဲ့သုံးသက်ချက်ကိုလက်ခံတယ်လို့ပြောရမယ်လေ။ဒီချိန်ထဲမှာပဲတခြားလူတွေလည်းဖြစ်နေတဲ့ကြောင်းသမ္မတကအင်ဂျီရောမှာဒိန်းတော့တီကိုပြောခဲ့တာဖြစ်ပါတယ်။
အမေရိကန်နိုင်ငံထဲမှာပြည်ပအစိုးရတစ်ခုအတွက်ထောက်လှမ်းရေးလုပ်ပေးခဲ့တယ်လို့တရားစွဲခံထားရတဲ့ရုရှားအမျိုးသမီးကိုဒီနေ့ရုံထုတ်စစ်ဆေးပြီးအာမခံပေးသင့်မသင့်ဆုံးဖြတ်လိမ့်မယ်လို့မျှော်လင့်ရပါတယ်။အစိုးရရှင်တွေကတော့ဥပဒေမဲ့ဆောင်ရွက်မှုပူပေါင်းလှည့်ဝဲခြံစည်မှုတွေနဲ့တရားစွဲခံထားရတဲ့အသက်29နှစ်အရွယ်ဒီအမျိုးသမီးမာရီယာဘူတီနာဟာအခုခေါ်ယုံမတိုင်ခင်ထွက်ပြေးသွားနိုင်တယ်လို့ဆိုရနေကြပါတယ်။တကယ်တော့အမေရိကန်ရဲ့ဒီဇယ်ဥပဒေတွေရာရှင်းနေရုံရုံကိုအတိပေးအကြောင်းကြားခြင်းမရှိပဲအမေရိကန်နိုင်ငံထဲမှာရုရှားအတွက်ထောက်လှမ်းလုပ်ပေးမှုနဲ့သူ့ကိုမနေ့တုန်းကပဲတရားစွဲလိုက်တာပါဘူတီနာဟာအမေရိကန်မှာဩဇာရှင်ဝါကြီးဝါတဲ့ NRA လို့သူကခေါ်တဲ့အမျိုးသားရိုက်ဖယ်အသင်းနဲ့ပတ်သက်ဆွံ့နွယ်မှုရှိပြီးတနက်ကင်ဆောင်ခွင့်အခွင့်အရေးလှုပ်ရှားနေသူတူလည်းဖြစ်ပါတယ်အစိုးရရှင်တွေကဆက်ပြီးဘူတီနာအနေနဲ့အမေရိကန်နိုင်ငံတဲ့ရုရှားအကျိုးစီးပွားမြင့်တင်ဖို့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးရာလွှမ်းမိုးနိုင်ရေးအတွက် NRA လို့ရိုက်ဖယ်အသင်းကြီးတွေကိုထုတ်ဖောက်ပြီးAmerican ဩဇာညောင်းသူတွေနဲ့ယင်းနှစ်မှုတိစောက်ခဲ့တယ်လို့ဆိုပါတယ်။ရုရှားထိတန်ဆိုရရရှိတူရဲ့ညွှန်ကြားချက်နဲ့အခုလိုကြံစည်လှုပ်ဆောင်တာဖြစ်တယ်လို့တရားစွဲချက်အသေးစိတ်မှာဖော်ပြခံထားတဲ့ပူတီနာအနေနဲ့ဒီမှုမှာပြည့်စုံအောင်ဆုံးဖြတ်ခံရရင်တော့ထောက်တန်း9နှစ်အထိချမှတ်ခံရနိုင်ပါတယ်
။ရုရှားနိုင်ငံအင်တာနက်ဖောက်ထွင်းတိုက်ခိုက်မှုကြောင့်အငင်းပွားစရာတွေကြုံရခြင်းမှာပဲအမေရိကန်လည်းအပါအဝင်ဖြစ်တဲ့မြောက်အတ္လန္တိတ်စာချုပ်ဖွဲ့ NATO ကစိုက်ဘာလုံခြုံရေးအရှိန်မြှင့်ကြိုးပမ်းလာနေပါတယ်။ ဖော်ဝင်နိုင်ငံတွေနဲ့မဟာမိတ်တွေကြားလွန်ယူရေးအတွက်အကောင်းဆုံးနည်းလမ်းတွေကိုမျှဝေနိုင်မှုရည်ရွယ်ပြီးနေတိုးဖွဲ့ရဲ့စိုက်ဘာလွန်ယူရေးဌာနတစ်ခုကိုအခုခါအက်စတိုနီးယားမှာဖွင့်လှစ်ထားတာပါ။အက်စတိုနီးယားနိုင်ငံဟာစိုက်ဘာတိုက်ခိုက်မှုတွေအဆိုးအဝါခံခဲ့ရတဲ့နိုင်ငံတစ်နိုင်ငံဖြစ်ခဲ့တယ်လို့2009ခုနှစ်တိုက်ခိုက်မှုမှာရုရှားကနောက်ကွယ်ကပါဝင်နေတယ်လို့လည်းကြွမ်းကျင်သူအများစုကသုံးသပ်ထားကြပါတယ်။စိုက်ဘာတိုက်ခိုက်မှုမှာပြင်းထန်တာခံရတဲ့ထင်မှတ်တော့လက်စစ်တားဖြန့်ဖြူးရေးနဲ့ရည်သက်ဆက်ယုံတွေလိုအရေးကြီးတဲ့အခြေခံစောင့်အုပ်တွေလည်းပါဝင်လေးရှိပါတယ်။စိုက်ဘာအင်တာနက်လွန်ယူရေးအနေနဲ့ကြီးထွားလာနေရမှာ2015-2016ဆောလာဒီကာလာတို့ကယူကရိန်းနိုင်ငံမှာဆိုရင်လဲစွန့်ရင်ဖြန့်ဖြူးတဲ့ကွန်ရက်တွေကိုတက်ခက်ခံရတဲ့အတွက်နိုင်ပေါင်းများစွာကြောင်ရက်ဆိုင်ကုန်တဲ့အဖြစ်နဲ့ကြုံခဲ့ကြရတာပါ။စက်ဘာတက်ခက်မှုတွေဟာတမျိုးချတက်တွေနဲ့တက်ခက်မှုမျိုးတွေလိုထိခိုက်မှုတွေကြီးမားနိုင်တဲ့အကြောင်းလဲနေတိုးအဖွဲ့တွင်းရင်မှုချုပ်ယန်စတိုတန်ဘတ်ကသတိပေးပြောဆိုထားပါတယ်။
2015ခုနှစ်နျူကလ িয়ার သဘောတူစာချုပ်အရအီရန်ပေါ်ရုပ်သိမ်းပြီးထက်တဲ့စီးပွားရေးပိတ်ဆို့မှုတွေကိုသမ္မတဒေါ်နယ်ထရမ့်ကပြန်လည်ချမှတ်ဖို့အမိန့်ထုတ်တာနဲ့ပတ်သက်ပြီးအီရန်ဆိုရကအမေရိကန်ကိုကမ္ဘာခုံရုံမှာတရားစွဲလိုက်ပါတယ်။အမေရိကန်ကအီရန်ပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြန်လည်ရုပ်သိမ်းပေးဖို့လည်းအီရန်ဘက်ကတောင်းဆိုထားတယ်လို့မနေ့အင်္ဂါနေ့ကတရားရုံးကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်အနေနဲ့တသမရင်းနဲ့ဥပဒေကြောင်းအရလိုက်နာမယ့်အချက်တွေကိုလေးစားလိုက်နာခြင်းမရှိတဲ့ပုံမှာတရားဝင်နေကြီးဆောင်ရွက်နေအောင်အီရန်ဘက်ကအခိုင်အမာကြိုးပမ်းသွားမယ်လို့လည်းအီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဂျာဘတ်ဇာရီဖ်ကဆိုပါတယ်။အမေရိကန်ကအခုလိုစီးပွားရေးပိတ်ဆို့မှုတွေပြန်လည်ချမှတ်တာဟာ1955ခုနှစ်ရုရှားဘုရင်လက်ထက်ကချုပ်ဆိုခဲ့တဲ့နိုင်ငံချစ်ချည်ရင်းနှီးမှုစီးပွားရေးဆိုင်ရာသဘောတူစာချုပ်ကိုဖောက်ပြရရောက်တယ်လို့လည်းအီရန်ဆိုရကဆိုပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဘက်ကတော့အီရန်ရဲ့တရားစွပ်စွဲမှုဟာဥပဒေကြောင်းအရအချက်လက်ခံမှမရှိဘူးလို့တုံ့ပြန်ထားပါတယ်ခင်ဗျာ
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ9.2 kHz 16693 9.19 kHz 15956နဲ့9.25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ဒီမြန်ကန်တမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။ထိုင်းနိုင်ငံကရေကြီးနေတဲ့လှိုင်းကူတစ်ခုထဲမှာပိတ်မိရာကပြန်လည်လွတ်မြောက်လာတဲ့လူငယ်ဘောလုံးအသင်းဝင်12ယောက်နဲ့နီးပြဆရာတို့ဟာဒေသပတ်ချာစေကူတာမှုခံယူနေခဲ့ရပြီးအခုတော့အိမ်ပြန်နိုင်တော့မှဖြစ်ပါတယ်။တော်ဝဲလူငယ်ဘောလုံးတဲ့ဝင်တွေဟာပထမဆုံးအချိန်လူမျိုးငွန်းကိုထွက်လာပြီးဒေသရှင်လုံးဝလုပ်ဖို့အတွက်ဒီနေ့ပဲထိုင်းနိုင်ငံမြောက်ပိုင်းချင်းရန်ခဲစီးဝန်နေစင်ွေပေးလိုက်တာပါကျူတင်ပေးပို့ထားတဲ့ဒင်းတော်တွေရဲ့မိကုန်းတွေကိုဖြည့်ချခဲ့တဲ့ဘောလုံးသင်းဝင်တွေရဲ့ဒီနေ့နောက်ပိုင်းဒေသရှင်လုံးဝကိုတော့ရုံမြင့်တန်ကြာကနေတနင်္ဂနွေလုံးကိုပြသခဲ့ပါတယ်ဘောလုံးသမားဝတ်စင်နေဝတ်စုံနေဝတ်စင်ထားတဲ့လူငယ်တွေကတော့လှိုင်းကူထဲမှာပြိမိခဲ့တဲ့အတွေ့အကြုံတွေကိုပြန်ပြောပြခဲ့ကြတာပါအသက်17နှစ်ကနေ16နှစ်ရွယ်ဘောလုံးသမားရင်းနဲ့နီးပြဖြစ်သူတွေရဲ့ကျန်းမာရေးနဲ့စိတ်ပိုင်းဆိုင်ရာအခြေအနေဟာကောင်းမွန်နေကြောင်းအနာမည်ပြောထားပေမဲ့ဆရာဝန်တွေကတော့ဒရင်တစ်ပတ်ကျော်ကြာလှိုင်းကူထဲမှာပြိမိနေခဲ့တဲ့အတွက်ရေရှည်စိတ်ပိုင်းဆိုင်ရာဝေဒနာခံစားရမှာကိုစိုးရိမ်နေကြပါတယ်ထိုင်းနိုင်ငံမြောက်ပိုင်းချင်းရန်ကဲမှာရှိတဲ့လှိုင်းကူထဲမှာပြိခဲ့တဲ့ဇွန်လ23ရက်နေ့ကဝင်သွားခဲ့ပြီးတဲ့နောက်ရုတ်တရက်ရေကြီးရာကပြိမိနေခဲ့တဲ့ဘောလုံးအသင်းဝင်တွေကိုတော့ဆဲရကြံပါပဲပြိရင်ကိုသမားတွေကပထမဆုံးရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။မုတ်တုံရာသီမိုးရောက်လှန်ကူထဲမှာရေတက်လာပြီးအောက်ဆီဂျင်ပြတ်လက်မှာကိုစိုးရိမ်မှုတွေနဲ့အတူထိုင်းနိုင်ငံနဲ့နိုင်ငံဆောင်ကရင်ခုန်ဖို့နေပူပေါင်းပြီးပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကပဲသုံးတုပ်ခွဲပြီးကယ်ဆယ်ခဲ့ကြတာပါ။ပြည်မြေနေစုတွေကိုကယ်ဆယ်မဲ့လမ်းတစ်လျှောက်မှာအောက်ဆီဂျင်မှုတွေလိုက်ချနေတော့ထိုင်းရေတက်ကထိုးရေတက်ဖို့ဝင်ဟောင်းဆမ်နမ်ကွန်နယ်လေးမတော်တဆတည်ဆုံးခဲ့ပါတယ်။လွန်မြောက်လာတဲ့လူငယ်တွေကိုတော့ယောဂကုသမှုမရှိအောင်ကြိုတင်ကာကွယ်ရဲအနေနဲ့မိသားစုနဲ့တိုက်ရိုက်တိုးခွင်မပေးဘဲဆေးရုံမှာဆောက်ရှောက်ထားကြတာလည်းဖြစ်ပါတယ်
။အခုလိုထိုင်းနိုင်ငံမှာခုတည်းပြိမိနေခဲ့တဲ့ကလေးတွေကိုကတ်တင်ဖေးခဲ့တဲ့ဗြိတိချရင်ကိုသမားကိုမတော်တရားပြောခဲ့တဲ့လျှက်စစ်ကားနဲ့အာဂါသယင်ကုမ္ပဏီထူထောင်သူကအခုပြန်တောင်းပန်လိုက်ပါပြီ။ဒယ်ဆာလျှက်စစ်ကားနဲ့အာဂါသယင်ကုမ္ပဏီထူထောင်သူအီလွန်မတ်စ်ကသူ့အနေနဲ့ရင်ကိုသမားဗန်နော်အန်ဆော့ကိုကလေးတွေနဲ့လိန်ဆက်ဆံခြင်းတူလို့ Twitter မှာမတိမတာအတိုးကောက်စလုံးနဲ့ပြီးခဲ့တဲ့ဘက်ကပြောခဲ့မိတဲ့ပေါ်အခုလိုတောင်းပန်လိုက်တာပါအခုလိုမတရားပြောလိုက်တာကထိုင်းနိုင်ငံထမ်လွန်ကူတဲ့ပိတ်မိနေတဲ့ကလေးတွေကိုကတ်တင်ရေးမှာသူ့ကုမ္ပဏီကရင်ကုန်သင်းမောကိုသုံးဖို့ Elon Musk ကကမ်းလှမ်းခဲ့တာကိုရင်ကုန်သမား Answer ကဒါသူ့ကုမ္ပဏီနာမည်ရဖို့လုပ်တာဆိုပြီးညှင်းပယ်ခဲ့ပြီးမှဖြစ်ပါတယ် Musk အနေနဲ့ကတော့သူပြင်းပြင်းထန်ထန်ပြောခဲ့ပြီးတနေ့တင်လာနေတုန်းကသူ့ကုမ္ပဏီစုရှယ်ယာစီးထိုးချသွားပြီးတဲ့နောက်မှာသူ့ကုမ္ပဏီတွင်ဥစ္စာမှုရည်ချင်းပေါ်မေးခွန်းထုတ်လာမှုတွေတက်လာခြင်းကြောင့်ဒီ Twitter မှာပြောခဲ့တာကိုပြန်ဖြတ်ပေးခဲ့ပါတယ်။ဒါအပြင် Internet မေးဖြေကဏ္ဍ Quora ပေါ်မှာ သူ့ကိုဝေဖန်ထားတဲ့ဆောင်းမရှိကြီးကိုတွန့်ပြန်တဲ့အနေနဲ့မတ်စ်ကဒီနေ့ပဲတောင်းမကြောင်ဖြစ်ရမှာမစ္စတာအန်ဆွတ်အနေနဲ့သူ့ကိုရင်ငုံသင်္ဘောငယ်တွေနဲ့လိမ်ဆက်ဆန်နေတဲ့သဘောဆောင်တဲ့အချက်လက်မှားတွေပြောခဲ့လို့သူ့ဘက်ကလည်းဒေါသနဲ့ရုတ်တရက်ပြောခဲ့မိတာပါလို့ဖြည့်ရှင်းချက်ထုတ်ခဲ့ပါတယ်ခင်ဗျ။
အိန္ဒိယနိုင်ငံနယူဒီလီမြို့တော်ပြင်ပမှာဆောက်လက်ဆက်6ထပ်အဆောက်အဦတစ်ခုအနီးအနားမှာရှိနေတဲ့လူနေရပ်ကွက်ထဲပြိုကျရာကလူ3ဦးသေဆုံးသွားပါတယ်။ထိခိုက်သေဆုံးသူတွေနဲ့အသက်မသေဘဲပြိမိနေသူတွေကိုရှာဖွေဖို့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတရားရုံးကတော့အပြည့်စည်းပုံတွေချမှာဝင်ချီစကြီးတွေဆက်နေရန်နေရာတွေအကူအညီနဲ့ကြိုးပမ်းနေပါတယ်။အနောက်ခံခွေးတွေနဲ့လည်းရှာဖွေဖို့ကြိုးပမ်းနေတာပါ။အဆောက်အဦပြိုကျခြင်းကအတွင်းထဲမှာဆောက်လက်ရေးအလုပ်သမား12ယောက်ရှိနေခဲ့ပြီးအပြည့်စည်းရေးတွေမှာပြိမိနေတဲ့ညောင်းလဲဒေသခံမိတတပွဲအကြီးကြီးအရုံကုမာစင်ကပြောပါရဲ့မနေ့နောက်ပိုင်းကအစာဟုပြူချသွားခဲ့တဲ့ညူဒီလီမြို့တော်ရှိတဲ့ Greater Noida စင်ကြီးဘုံဒေသမှာတော့အစိုးရကသတ်မှတ်ထားတဲ့စီးမင်းတွေကိုမလိုက်နာပဲအရေးဆွေးမပြည့်တဲ့ပစ္စည်းတွေကိုတုံးပြီး contract တွေကဆောက်လုပ်ထားတဲ့အစာဟုတွေလည်းအများကြီးရှိနေပါရဲ့အခုနောက်ဆုံးပြူချသွားတဲ့ဆောက်လုပ်စအစာဟုပန်ရှင်နဲ့လုပ်ပေါ်ကမဲ့နှူးကိုတော့အာဏာပိုင်တွေကစစ်ဆေးမြင့်မြတ်မှုထင်ထိတ်တာပါတယ်
UNAIDS ကကမ္ဘာကုလသမဂ္ဂရဲ့ AIDS ကိုခံစွမ်းကြဆင်းရဲတိုက်ဖြတ်ရေးအဖွဲ့ကဒီရောဂါပိုး HIV ကူးစက်ခံထားတဲ့9ယောက်မှာ3ယောက်နီးပါးတကမ္ဘာလုံးစုစုပေါင်းဆိုရင်28.8%အနေနဲ့မနှစ်2019တုန်းက AIDS ကုသဆေးစံချိန်တင်လက်ခံရရှိတယ်လို့ဆိုလိုက်ပါတယ်ကမ္ဘာမှာစုစုပေါင်းလူရေ 36.9% သန်းမနှစ်ထဲဒီ HIV ပိုးကူးစက်ခံထားရခြင်းမှာ ARV လို့ခေါ်တဲ့AIDS ရောဂါကုသဆေးမရရှိခဲ့တဲ့သူက15.2 တန်းပဲရှိတော့တယ်ဒါကယောဂါစဖြစ်ခါဆဲကဆိုရင်အ ਨੇ ဆုံးအရေးအတွက်ဖြစ်တယ်လို့ဒီဖွဲ့ကဆိုပါတယ်ဒီ AIDS ယောဂါတိုက်ချက်ရင်မှာယောဂါပိုးတဲ့ကုသခံရသူတွေနဲ့နောက်ထပ်သေဆုံးမှုတွေရောကြလာနေတဲ့အတွက်အားတက်စရာဖြစ်တယ်လို့ဒီဖွဲ့ကဆိုထားပေမဲ့နောက်ပိုင်းဂျာမန်ဝင်ဆုံးရှုံးမှုရှိလျာရင်တော့ဒီတိုးတက်မှုတွေပြန်ဆုံးရှုံးသွားမှာဆိုရင်တယ်လို့ထုတ်ပြောထားပါတယ်ခင်ဗျာ
ပထမနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်မြန်မာအစိုးရနဲ့ကုလအဖွဲ့အစည်းတွေသဘောတူလက်မှတ်ရေးထိုးပြီးကြတဲ့ကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရခိုင်ပြည်နယ်ကဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းတွေအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးပို့အရှိန်အဟုန်မြင့်ဆောင်ရွက်နေပြီဖြစ်တယ်လို့လူမှုဝန်ထမ်းကဲဆဲရင်နဲ့ပြည်လဲနေရခြားတဲ့ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။နေဆက်လုံခြုံရေးကိုလည်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်နေချိန်မှာတော့ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးလုံခြုံရေးစိုးရိမ်ချက်တွေရှိနေတော့မယ်လို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မဆုမုံကဆက်ပြောပြပါမယ်ရှင်။
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခပြေးခိုလုံခဲ့ကြရတဲ့ဒုက္ခသည်တွေနေရရင်ကိုလုံခြုံစိတ်ချစွာပြန်လာနိုင်ရင်းနဲ့အခွင့်အရေးတွေပြည့်ဝရရှိနိုင်မှု UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေးမြန်မာအစိုးရတို့ကြားမှာပူးပေါင်းဆောင်ရွက်သွားကြဖို့သုံးပွင့်ဆိုင်သဘောတူညီမှုနားလည်မှုစာချုပ်လာကိုပြီးခဲ့တဲ့ဇွန်လ6ရက်နေ့ကနေပြည်တော်မှာသုံးဦးသုံးဖလှယ်လက်မှတ်ရေးထိုးနိုင်ခဲ့ကြတာဖြစ်ပါတယ်အခုလိုမျိုးကုလအဖွဲ့အစည်းနဲ့အစိုးရတို့ကြားနားလည်မှုသဘောတူစာချုပ်ထိုးပြီးကြတဲ့ကနေစလို့မြေပြင်အထိကွင်းစင်းစစ်ဆေးမှုတွေနဲ့အတူပူးပေါင်းဆောင်ရွက်မှုတွေကိုအချိန်မြင့်လှုပ်ဆောင်နေပြီဖြစ်တယ်လို့ရခိုင်အရေးဥဆောင်ဆောင်ရွက်နေသူတူဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်နောက်ဆုံးချိန်ကြီးကတော့ UNHCR UND နဲ့လက်မှတ်ထိုးပြီးစာချုပ်ပြည့်နောက်ပိုင်းမှာဒီစာချုပ်ကိုအကောင့်ထဲပို့ဖို့ကြိုးစားနေတယ်ပေါ့နော်ကြိုးစားနေတဲ့အချိန်မှာဒီအောက်မြေပြင်မှာဒေချာအကောင့်ထဲပို့နိုင်မဲ့ကော်မတီဖွဲ့တယ်ဒါလည်းဖွဲ့ပြီးသွားပြီဒီဖွဲ့ကြီးကဒီ UN Asia နဲ့ UNDP ကပါဝင်တဲ့သူတွေကနေပြီးတော့ဒီမြေပြင်မှာဆင်းပြီးတော့ကျွန်တော်တို့ဒီကအဖွဲ့နဲ့အားလုံးပူးပေါင်းပြီးတော့ပထမတွားရောက်ဖို့ပေါ့နော်ဒီနေရာကြီးရွေးချယ်တာတို့ဘာတို့ဒါတွေတော့လုပ်နေတယ်ကျွန်တော်တို့ရှိရကုသရေးပြီးပါတယ်ဆိုတော့အဲ့လိုမျိုးဆောင်ရွက်ကြပါခင်ဗျ
အစိုးရရုံးဆိုင်ရာနေပြည်တော်မှာလဲကုလသမဂ္ဂဘက်ကအခြေစိုက်ရုံးဖွင့်လေပြီးတော့ဆောင်ရွက်နိုင်ခဲ့တဲ့အတွက်ပို့ပြီးတော့မှပူးပေါင်းဆောင်ရွက်မှုတွေကိုအချိန်နဲ့တပြေးညီဆောင်ရွက်နိုင်ခဲ့တယ်လို့လဲဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
ဆိုတော့အခုချိန်မကြခင်မှာဘယ်ကျွန်တော်တို့က UN ဖွဲ့စည်းရေးနဲ့ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာဆောင်ရွက်နေတဲ့အဖွဲ့အစည်းတွေအကုန်လုံးဒီပူးပေါင်းဆောင်ရွက်မှုကိုမြှင့်တင်ရန်ဆိုတဲ့ workshop တစ်ခုတော့ကျွန်တော်တို့လုပ်မှာခင်ဗျာမကြဘူးဒါပေမဲ့ဒီကစားရင်းမှာကျွန်တော်တို့လုပ်တော့မယ်ဒီကစားရင်းမှာလဲ UN နေပဲပါတယ်နောက်ကျတဲ့ friendly countries တွေလည်းပါတယ်ဒါရင်းလည်းဖွဲ့စည်းနေမနေ့ကဆိုင်ထိုင်းကနေပြီးတော့ဒီထဲမှာလာပြီးတော့လူမှုရေးစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုပြီးတော့ထိုင်းကနေပြီးတော့တကယ့် company ကြီးတွေဟိုတကယ့်အလုပ်လုပ်မဲ့ foundation ကြီးတွေအကုန်လုံးကလာပြီးတော့ရှင်းလင်းကြတာရှိတယ်ခင်ဗျာကျွန်တော်တို့ရှိမှတယ
်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်တဲ့နောက်ဆုံးအနေအထားလေးလည်းသိကြပါတယ်ဆရာဟုတ
်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကတော့နိုင်ငံက working group ရေး three way လုပ်ပြီးလုပ်နေတာပေါ့နော်အဲ့ဒါကြီးကသွားနေတာပေါ့ဒီလုပ်ငန်းရှင်နေနေပတ်သက်ပြီးဒီလုပ်ငန်းအကုန်လုံးသူ့အချိန်နဲ့သူ့ timeline နဲ့တတ်မှတ်ထားတဲ့ဟိုဒီအစာချုပ်ဒီတိုင်းကိုလုပ်နေရတယ်ကျွန်တော်ကတော့လုပ်နေတာပဲခင်ဗျာ
အခုလိုမျိုးဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လည်လက်ခံရေးတပ်ဆိုင်ရာတာဝန်ရှိတဲ့သူတွေဆောင်ရွက်နေချိန်မှာပဲဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဘက်ကတော့ရခိုင်ဖြစ်စဉ်နဲ့ပတ်သက်ပြီးသူတို့ချိုးဖောက်ခံခဲ့ရတဲ့အမှုတွေအပေါ်မှာကျူးလွန်သူတွေကိုဖော်ထုတ်ရေးနိုင်ငံသားအခွင့်အရေးအပြည့်အဝပေးရတဲ့နေရည်ပြန်တဲ့အခါမှာလုံခြုံစိတ်ချရတဲ့အာမခံချက်တွေပေးဖို့အဓိကတောင်းဆိုလိုပါတယ်လို့ဘင်္ဂလားဒေ့ရှ်ကော့ဆပ်ဘဇာအမိကဘာလို့ခါလီဒုက္ခသည်စခန်းနေဦးဤဆလန်ကပြောပါတယ်
တောင်းဆိုရင်ဒါကတော့ကျွန်တော်ရဲ့ဖြစ်စဉ်ပြည်ပြနဲ့တက်ဖက်ပြီးတော့အဲစိုးလုံးကဲ့သို့ဟိုတမျှကိုနိုင်ငံတကာရပ်သောင်းကွန်ရုံးကိုတင်ပြဖို့နဲ့နောက်ကျွန်တော်ရဲ့နိုင်ငံသားအခွင့်အရေးအဲရရှိဖို့အတွက်နောက်ကျွန်တော်ဘေကီလုံချုံစွာကျွန်တော်တို့နေရည်ကိုပြင်နိုင်ဖို့အတွက်အဓိကအကုန်စိတ်ပြတာပါ။ဘာဖြစ်လို့ဆိုရင်ကျွန်တော်ဘေကီလုံချုံမှုမရှိဘဲနဲ့ကျွန်တော်နေရည်ပြင်ဖို့ဆိုတာအလုံးစိတ်နေပါတယ်။ဒီနေ့မူလကြေးပါမှာပြန်နေနေခင်ခွင့်နဲ့ဒီနေ့အင်းဆောင်တော့ဘဝပြန်လီတည်ဆောင်းနိုင်ရတဲ့ကျွန်တော်တို့အဓိကလိုအပ်တယ်။အခုပြန်လာရဲ့အချင်းတို့ချက်ကိုအကောင့်တဲ့ဖော်မယ်ဆိုပြီးတော့အကျော်ပဲရှိတယ်အလို့ဆိုတာကျွန်တော်လက်ကျဆိုတာဘာတစ်ခုမှမမြင်သေးပါဘူးခင်ဗျ
။ဒုက္ခတွေကိုပြန်လဲလက်ခံဖို့ဆောင်ရွက်နေခြင်းနဲ့ဒီပိုင်းတစ်ထဲမှာပဲမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်လုံခြုံရေးအပိုင်းကိုလည်းနိုင်ငံလုံခြုံရေးအဖွဲ့ဝင်တွေပူးပေါင်းပြီးကင်းလှည့်နေကြတယ်လို့ဝန်ကြီးကပြောပြပါတယ်
။လုံခြုံရေးနဲ့ပတ်သက်ပြီးတော့ဆက်ဆံရတယ်ကြိုးစားနေတယ်။ဒါပေမဲ့နယ်စပ်မှာကိုမိုင်းလုံခြုံရေးတို့ဒီရေပိုင်းလုံခြုံရေးရေပိုင်းလုံခြုံရေးကတော့ပြောသလိုတက်လေသွားလာတာ။ဒါပေမဲ့ဖြောက်ဖို့လိုတာပေါ့နော်။အပိုင်းအပိုင်းကြီးအများကြီးအပေါက်အပေါက်ကြီးအများကြီးဖြစ်နေတာကိုတွေ့တယ်ပေါ့နော်။ဝင်လိုက်ထွက်လိုက်ကိုတွေ့တဲ့ကိစ္စကြီးရှိတယ်။ဒါကြီးလည်းကျွန်တော်တို့ဆောင်းလိုက်နေတာပဲအတတ်နိုင်ဆုံးတော့လေ
။ပြီးခဲ့တဲ့ဇွန်လ16ရက်နေ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှုံမြို့နယ်တွေကဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်ခြံစည်းရိုးကိုကြော်တက်ခဲ့သူတို့ကိုတနက်နဲ့သတိပေးပစ်ခတ်ခဲ့ရကြောင်းမြန်မာအစိုးရဘက်ကသတင်းထုတ်ပြန်ပါတယ်။အခုလိုမျိုးနယ်စပ်မှာပစ်ခတ်မှုတွေရှိနေတဲ့အတွက်နယ်ပြင်ရှင်းလင်းမှုတွေကြားကြောက်လန့်ပြီးတော့တိမ်းရှောင်ခဲ့ကြရတဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဘက်ကတော့စိုးရိမ်မှုတွေပိုပြီးတော့မှတိုးလာနေတယ်လို့ VOA မြန်မာပိုင်းကပြောဆိုကြပါတယ်ရှင်
။မဆုံမမင်းများတင်ပြသွားတာပါရှင်ခုတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ချင်းစဉ်ပြီးလုံခြုံရေးကောင်စီမှကုလအထူးကိုယ်စားလှယ်အစည်းအဝေးခန့်မှုပြင်ဆင်နေတဲ့အကြောင်းတင်ပြချင်ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာနာဘာဂျီနာဟာဇူလိုင်လ14ရက်ကနေ16ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်ပြီးတော့ Cox's Bazar မှာရှိတဲ့ဒုက္ခသည်စခန်းကိုလည်းသွားရောက်ခဲ့ပါတယ်လက်ရှိရွန်ဂျာဒုက္ခသည်တွေရေးကိစ္စအဖြေရှာရေးဟာပြဿနာအကြောင်းရင်းတွေကိုနိုင်ငံရေးအရာအဖြေရှာဖို့လိုအပ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်အကြောင်းစုံကိုဒေါ်လာလတန်းကပြောပြထားပါတယ
်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှရနာဘူဂနာဟာသူ့ရဲ့ပထမဦးဆုံးခီးစဉ်ဖြစ်မြန်မာနိုင်ငံကိုဇွန်လ10ရက်နေ့ကတွားရောက်ခဲ့ပြီးဘင်္ဂလားဒေ့ရှ်ကိုတော့ခုဇူလိုင်လ14ရက်နေ့ကနေ16ရက်နေ့ထိတွားရောက်တာဖြစ်ပါတယ်သူဟာဒကာမြို့တော်ကိုရောက်ရှိစဉ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့ဘင်္ဂလားဒေ့ရှ်အစိုးရခေါင်းဆောင်တွေအပြင်တန်တမာရေးအစိုင်းဝိုင်းနဲ့ကုလသမဂ္ဂဌာနေအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။ခုလိုတွေ့ဆုံရမှာလူဟင်ဂျာပြဿနာအဖြေရှာနိုင်ရေးဟာအခြေခံအကြောင်းရင်းတွေကိုနိုင်ငံရေးအရအဖြေရှာဖို့လိုအပ်တယ်လို့ပြောခဲ့တဲ့အကြောင်းကုလသမဂ္ဂတွဲပေးပြောကူမြာ Foreign Hack ကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်
။ In her meetings the special envoy discussed the plight of the Rohingya refugees and expressed her appreciation to the government.
ကျွန်တော်မူရင်းမှာထူးကိုယ်စားလှယ်ကရိုဟင်ဂျာဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲတက်တနာတွေကိုဆွေးနွေးခဲ့ပါတယ်။အကြမ်းဖက်မှုဘေးကနေပြီးတော့ထွက်ပြေးခိုလုံလာခဲ့ကြတဲ့ဒုက္ခသည်တွေကိုအကူအညီပေးခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေကိုသူကကျေးဇူးတင်စကားပြောခဲ့ပါတယ်။လက်ရှိပြပွားနေတဲ့ပြဿနာရဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းနိုင်ရေးအတွက်နိုင်ငံရေးအရဖြေရှာဖို့လိုအပ်တယ်လို့လည်းသူကပြောခဲ့ပါတယ်
။ Miss Bugana ဟာလူဝင်ကြဒုက္ခသည်များရှိရာခက်ခဲစစရှိကူတာပလောင်စခန်းကိုရောက်ရှိစဉ်အဲ့ဒီမှာပြီးခဲ့တဲ့နှစ်ဩဂုတ်လကအကြမ်းဖက်ခံရမှုကြောင့်ထွက်ပြေးခဲ့ကြတဲ့လူဝင်ကြဒုက္ခသည်တွေရဲ့ပြောပြချက်တွေကိုနားထောင်ရင်းစိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့ဒုက္ခသည်တွေကသူတို့ဌာနေပြန်နှံ့ရေးအတွက်လုံးကြုံစိတ်ချရမှုနဲ့နိုင်ငံသားခံယူခွင့်ပြုဖို့ကိုပြောခဲ့ကြတယ်လို့ဆိုပါတယ
် The conditions are still not there for the return of the Rohingya
ရိုဟင်ဂျာတွေထားနေပြန်နိုင်ရေးအတွက်စိတ်ချရတဲ့အခြေအနေတွေမတွေ့ရသေးပါဘူးကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မြန်မာအစိုးရအကြမ်းမှာ MOU နားလည်မှုစာချုပ်လွှာထိုးထားခဲ့တာလို့ ရှေ့ကိုတိုးတက်လာတဲ့ခြေလှမ်းတချို့ကိုမြင်ရပါတယ်ဒါပေမဲ့ရိုဟင်ညာဒုက္ခသည်တွေပြန်နိုင်ရေးအတွက်စိတ်ချရတဲ့အခြေအနေတွေတွေ့ရဖို့ဒီထက်ပိုပြီးတော့တိုးတက်မှုရှိဖို့လိုပါတယ်ဒါကိုကုလသမဂ္ဂဘက်ကဆက်ပြီးအားပေးပြီးတော့ကြိုးပမ်းဆောင်ရွက်နေပါတယ
်ရိုဟင်ညာဒုက္ခသည်တွေဌာနပြန်နိုင်ရေးအတွက်အထူးကိုယ်စားလှယ်ကဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကြား2019နိုဝင်ဘာလ23ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့ MOU နားလည်မှုစာချုပ်မှအပြင်ဇွန်လ6ရက်နေ့ကမြန်မာအစိုးရနဲ့ကုလသမဂ္ဂဖွဲ့စည်းတစ်ခုလိုဖြစ်ကြတဲ့ UNHCR နဲ့ UNDP တို့ကြားလက်မှတ်ရေးထိုးခဲ့တဲ့ MOU နားလည်မှုစာချုပ်လွှာတို့ဟာရိုဟင်ဂျာပြည်ထနာအဖြေရှာနိုင်ရေးမှာတိုးတက်မှုတွေဖြင့်ရှုပြင်ပေးပေးလို့လေရိုဟင်ဂျာတွေနေရဘေးကင်းလုံခြုံစွာပြန်နိုင်ရေးအတွက်ဆောင်ရွက်ပေးဖို့လိုအပ်နေသေးတဲ့အကြောင်းမစ်ဘူဂနာကမြန်မာနိုင်ငံခီးစဉ်တွင် PRP ပြောဆိုခဲ့တယ်လို့လည်းကုလသမဂ္ဂလက်ထောက်ပြောခွင့်ရကဆိုပါတယ
် As for Myanmar there's a number of steps that need to happen including reconciliation and the creation of safe conditions on the ground in Rakhine state
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ခြေလှမ်းတွေယူဖို့လိုပါတယ်ထွက်ပြေးသွားခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဒေသခံလူ့အဖွဲ့အစည်းချပြန်လည်တည်မြဲရေးနဲ့ရခိုင်ပြည်နယ်မှာလုံခြုံစိတ်ချရတဲ့အခြေအနေတွေဖန်တီးပေးဖို့လည်းလိုပါတယ်ဒါကိုမြန်မာစိုးရကိုကုလသမဂ္ဂဘက်ကဆက်ပြီးတော့ပြားပေးနေသလိုအထူးကိုယ်စားလှယ်ခရစ်စတီနာဘူဂနာကလည်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံလုံးကိုတွားရောက်ခဲ့စဉ်ကကြိုးပမ်းဆောင်ရွက်မှုတွေရှိခဲ့ပါတယ
်။မစ်ဘူဂနာဟာမြန်မာနိုင်ငံခီးစဉ်တွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပြင်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့လည်းတွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်မောင်းတောကိုလည်းတွားရောက်လေ့လာခွင့်ရရှိခဲ့တာဖြစ်ပါတယ်။သူဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တို့နဲ့ပတ်သက်လို့နောက်တွင်ပါတွင်လာနေဇွန်လ23ရက်နေ့မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်အစီရင်ခံဖို့လည်းရှိပါလိမ့်ရှင
်ဆရာရှင်များရှင်မြန်မာနိုင်ငံမှာမိုးရင်းကာလရောက်လာတာနဲ့ရေကြီးနေပြုံမှုတွေတလိုက်သိဆုံးမှုတွေလို့မတော်တဆမှုတွေလည်းနောက်ဆက်တွဲကြုံနေရပါတယ်ကချင်ပြည်နယ်ကကြောက်စင်းတွင်းမှာမြေပြိုလို့တည်ကြည်ကြရတာရခိုင်မျိုးကရေရှမ်းနေတဲ့လမ်းပေါ်မှာကလေးတယောက်တလိုက်သိဆုံးကြရတာတွေလို့ကြည့်ခွဲစရာအဖြစ်တွေနှစ်စင်းနှစ်တိုင်းကြုံနေရတာဘယ်သူတွေမှတာဝန်ရှိပါလဲကာကွယ်လို့ရနိုင်လျက်နဲ့လူအသက်တွေဆုံးရှုံးနေရတဲ့အဖြစ်တွေကိုဘယ်လိုကာကွယ်တားဆီးနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လိုက်စီစဉ်ကကျေးဇူးပါတယ်ရှင်။
တရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ2016ခုနှစ်အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွဲဖက်ခဲ့တဲ့ဆိုတော့အမေရိကန်ထောက်လှမ်းရေးအေဂျင်စီရဲ့တွေးရှိချက်ကိုလက်ခံကြောင်းသမ္မတဒိုနယ်ထရမ့်ကပြောကြားလိုက်ပါတယ်တဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပူရဲချင်းပါတဲ့သတင်းစာရှင်းလင်းပွဲအတွင်းစန့်ကျင်အယူအဆကိုပြောဆိုအပြီးနောက်တနေ့မှာပဲသမ္မတထရမ့်ကအဲ့ဒီလိုပြောကြားလိုက်တာပါသမ္မတထရမ့်ရဲ့လောက်ရပေါ်ပါတီနဲ့ရစလုံးရဲ့ဝေဖန်မှုတွေထွက်ပေါ်လာပြီးတိအပေါ်အရေးယူဖို့စုံတရာလှုပ်ဆောင်ဖို့ပြောဆိုမှုတွေထွက်လာပြီးမှသမ္မတကသူ့ရဲ့ရည်တည်ချက်ကိုပြန်ပြောင်းလိုက်တာလည်းဖြစ်ပါတယ် VOA သတင်းထောက်ကက်သရင်းကစ်ဆန်ရဲ့သတင်းပေးပို့ချက်ကိုကုဇော်ဝင်းလိုင်ကတင်ပြထားပါတယ်
သမ္မတထရန့်ကသူ့အနေနဲ့စကားမပြောမိခဲ့ကြအောင်အခုလိုပြောပါလေ
The sentence should have been I don't see any reason why I wouldn't
ဘယ်လိုစဉ်းစားကတော့ရုရှားမဖြစ်နိုင်ဘူးလို့ကျွန်တော်မမြင်ပါဘူ
းဒါကတော့သမ္မတဗလာဒီမီပူတင်နဲ့ပူတွဲသတင်းစာရှင်းလင်းပွဲအတွင်းအမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်ရောက်ဆွတ်ဖက်ခဲ့ခြင်းမရှိဘူးလို့ပြောကြားပြီးနောက်တနေ့မှာသမ္မတထရန့်ကဖြည့်ဆည်းချက်ထုတ်ပြန်ခဲ့တာပါသတင်းစာရှင်းလင်းပွဲအတွင်းသမ္မတထရန့်ပြောခဲ့တာကတော့
He just said it's not Russia. I will say this. I don't see any reason why.
ရုရှားမဟုတ်လို့သူပြောရလေ။ဒါကြောင့်လဲရုရှားဖြစ်တယ်လို့ကျွန်တော်အနေနဲ့ထင်စရာအကြောင်းလည်းမရှိပါဘူး
။ American ထောက်လှမ်းရေး Agency တွေရဲ့တွေ့ရှိချက်နဲ့ဆန့်ကျင်ပြီးသမ္မတကအဲ့ဒီလိုပြောဆိုလိုက်မှုအပေါ်သူ့ရဲ့ Republican Party ခေါင်းဆောင်တွေဘက်ကရုရှားအနေနဲ့နောက်တစ်ချိန်အဲ့ဒီလိုဝင်ရောက်ဆွတ်ဖက်ခြင်းမပြုဖို့သတိပေးပြောဆိုစရာဖြစ်လာပါတယ်။ Republican အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကအခုလိုပြောပါတယ်
I think the Russians need to know that there are a lot of us who fully understand what happened.
2016ခုနှစ်မှာဘာဖြစ်ခဲ့တယ်ဆိုတော့ကျွန်တော်တို့ဘက်ကနားလည်ထားရသူအများကြီးရှိတယ်ဆိုတော့ရုရှားဆူရသိထားတင်ပါတယ်။ဒါကြောင့်မို့2018မှာအဲ့ဒီအတိုင်းပဲဖြစ်ပါစေနဲ့
။ဒါကြောင့်ရုရှားအပေါ်နောက်ထပ်ပိတ်ဆို့မှုတွေပြုလုပ်ဖို့လမ်းကြောင်းဖွင့်ထားသလိုဖြစ်နေပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်ကတော့
I understand the desire and the need to have good relations. That That's perfectly reasonable. But Russia is
Russia နဲ့ဆက်ဆံရေးကောင်းကျင်တယ်ဆိုတာကိုကျွန်တော်နားလည်ပါတယ်။အဲ့ဒါကချိုးချောင်းစီလျော်တဲ့ကိစ္စပါ။ဒါပေမဲ့ Russia ဟာအန္တရာယ်ပြုနေတဲ့နိုင်ငံဖြစ်တယ်လို့ကျွန်တော်တို့ရဲ့အကျိုးစီးပွားနဲ့စံတန်ဘိုးတွေနဲ့ကန့်ညီမှုမရှိတဲ့နိုင်ငံဖြစ်ပါတယ်
။ပါတီကောင်းဆောင်တွေကသမ္မတကိုဝေဖန်ပြောဆိုခြင်းမရှိပေမဲ့သူ့ရဲ့ပြောဆိုမှုကတကဘာလုံးအတိုင်းအတာနဲ့ရိုက်ခတ်သွားတဲ့အပေါ် Republican အတော်များများကစိတ်ပြည့်နေကြပါတယ်။ Republican အောက်လွှတ်တော်အမတ် Brian Costello ကတော့
It undermines our moral authority. It's a real gut punch to our sovereignty.
ဒါကကျွန်တော်တို့ရဲ့ကျင့်ဝတ်သိက္ခာကိုမလေးစားရရောက်စေတယ်လို့အချုပ်အခြာပိုင်ဆိုင်မှုကိုလည်းထိပါရရောက်စေပါတယ်
။ Democrat လွှတ်တော်အမတ် Elliot Unger ကလည်း
As we all know, Putin is a ruthless leader who seeks to tear down our alliances.
ပူတင်ဟာရက်စက်တဲ့ခေါင်းဆောင်ဖြစ်တဲ့ကျွန်တော်တို့ရဲ့မဟာမိတ်အဖွဲ့ပျက်စီးစေလိုတယ်။အနောက်အုပ်စုရဲ့ညီညွတ်မှုနဲ့ဒီမိုကရေစီစနစ်ကိုပျက်စီးလိုတယ်ဆိုတာအလုံးသိထားကြပါတယ်။တကဘာလုံးကစောင့်ကြည့်နေတဲ့အချိန်မှာအမေရိကန်ပြည်ထောင်စုရဲ့သမ္မတကပူတင်နဲ့အပေါင်းပါဆိုတာပြလိုက်တာပါပဲ
။ဒါပေမဲ့ဂျွန်ကောနင်းလိုတချို့ရီပပ်ဘလစ်ကန်တွေကတော့ရုရှားကရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်တယ်ဆိုတာကိုဖော်ထုတ်နိုင်ခြင်းကသမ္မတဘယ်သူလဲဆိုတာကိုပြနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်
။ That's what I think has got the president so spun up.is because he feels like this is
ပြောတာကတော့တမနာကသူ့ကိုတိုက်ခိုက်တယ်လို့ထင်ပြီးဒီကိစ္စမှာလုံးလဲချလဲလိုက်နေတယ်လို့ထင်တဲ့အကြောင်းဒီနှစ်ခုကိုခွဲခြားမြင်နိုင်ကြလိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းပြောတာပါ Republican Party ဝင်တွေအကြားထောက်ခံမှု90ရာခိုင်နှုန်းရရှိထားတဲ့အပြင်ဂျက်ကလာရွေးကောက်ပွဲတွေကလည်းမကြခင်ကျင်းပဖို့ရှိနေတာကြောင့်တမနာအပေါ်လွတ်တော်အမတ်တွေကနားလည်မှုပေးကြမှာဖြစ်ပါတယ် Terry Sewell တို့ Democrat တွေဘက်ကတော့တောင်းဆိုမှုတွေပြုလုပ်နေကြပါပြီ
Now is the time for Congress and the Republicans that lead it to act.
အခုချိန်ဟာ Republican တွေနဲ့လွှတ်တော်နေတဲ့ဥဆောင်လုံဆောင်မှုလိုအပ်နေပါပြီ။အဲ့ဒါကပါလဲဆိုတော့အထူးစုံစမ်းရေးမှူး Robert Mueller ကိုသမ္မတကဆက်ပြီးတိုက်ခိုက်မှုမပြုနိုင်အောင်ဥပဒေပြဋ္ဌာန်းကာကွယ်ရေးပဲဖြစ်ပါတယ်။အဲ့ဒါဟာ Cyber တိုက်ခိုက်မှုနောက်ထပ်မဖြစ်အောင်စမရီရဲ့ရွေးကောက်ပွဲဆိုင်ရာအခြေခံအချက်တွေကိုကာကွယ်ပေးမဲ့ဥပဒေပြဋ္ဌာန်းရေးပဲဖြစ်ပါတယ်။
လောလောဆယ်မှာတော့အမေရိကန်နိုင်ငံရေးမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုအနေနဲ့အစောဆုံးအခုသတင်းပတ်ထဲမှာလာရောက်ဖြေကြားပေးဖို့ Republican လွတ်တော်အမတ်တွေကဆင့်ခေါ်မဲ့သဘောရှိနေပါတယ်ခင်ဗျာ
ကိုဇော်ဝင်လိုက်တင်ပြတော်ရပါရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပေးချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကညနေ 9:00 ခွဲတိတက်ထုတ်လွှင့်ပေးနေပါပေးသွားမှာပါ Asia Set 7ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ခရော့ချန်ရှိနေတဲ့အချိန်အတွင်းနောက်ဆုံးသတင်းအချင်းချုပ်ကိုကွန်လွန်ကပြောပြပေးပါဦ
း။မြေကသမားယူကောက်ပွဲမှာဂျောင်းဝင်ဆွတ်ဖက်မှုမရှိတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ငြင်းဆန်မှုကိုလက်ခံကြောင်းပြောဆိုခဲ့တာကိုပြင်ဆင်ပြောဆိုပြီးနောက်တစ်ရက်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကရုရှားသမ္မတနဲ့ထိပ်သီးတွေ့ဆုံမှုကိုတမန်ကာဝယ်ပြောဆိုလိုက်ပါတယ်။ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့ကသတင်းစာရှင်းလင်းပွဲကိုနှစ်ဖက်ထောင်လိုင်းအတိုင်းအတာအဆင့်မြင့်ရရှိပြီးတတော်များကသဘောကျနှစ်ချက်ခဲ့ကြကြောင်းနဲ့ဒင်းစာရှင်းလင်းပွဲမတိုင်ခင်ရုရှားသမ္မတနဲ့ထိပ်သီးတွေ့ဆုံခြင်းမှာအရေးကြီးတဲ့အကြောင်းအရာအများပြားကိုဆွေးနွေးပြခဲ့ကြောင်းလည်းဒီနေ့ပဲတူတာလူမှုကွန်ရက်မှာသမ္မတထရန့်ကပြောဆိုလိုက်ကြပါထိပ်သီးတွေ့ဆုံမှုကချေချောင်းမော်ရှိခဲ့ပြီးမသိမျက်တာကိုမြင်မြင်နဲ့သူတွေအတွက်တော့စိတ်နှောင့်ယှက်ဖြစ်နေတယ်လို့ရလက်ကောင်းတွေထွက်ပေါ်လာဖို့ရှိကြောင်းလည်းပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာပြပဆိုးရတစ်ခုအတွက်ထောက်လိုင်းလုပ်ငန်းတွေကိုဥပဒေမဲ့ဆောင်ရွက်မှုပူးပေါင်းကြံစည်မှုတွေနဲ့အေးအေးယူခံထားရတဲ့ရုရှားမျိုးသမီးကိုဒီကနေ့ရုံးထုတ်ဆစ်ဆစ်ပြီးအာမခံပေးတဲ့မင်းတရားရုံးကဆုံးဖြတ်လိုက်မယ်လို့မျှော်လင့်ရပါတယ်။ဆိုရရှင်တွေကတော့ထွက်ပြေးနိုင်ကြောင်းသတိပေးထားကြတာပါ။အမေရိကန်ရဲ့ဒီဇယ်ဥပဒေတွေရရှင်းနေရုံးကိုအသေးပေးချောင်းချခြင်းမရှိပဲအမေရိကန်ပြည်ထောင်စုမှာရုရှားဆိုးရအတွက်ထောက်လိုင်းလုပ်ငန်းတွေလုပ်ပေးမှုနဲ့အသက်29နှစ်ရဲ့မာရီယာပူတီနာကိုမနေ့ကပဲတရားစွဲထားတာပါ။ထိုင်းနိုင်ငံကရေချင်းနေတဲ့လမ်းကြောင်းတစ်ခုထဲမှာပိတ်မိရကပြန်လည်လွတ်မြောက်လာတဲ့လူငယ်ဘောလုံးတင်းဝင်ဆယ်နှစ်ယောက်နဲ့နီးပြဆရာတို့ဒင်းတစ်ပတ်ကြာစိတ်ကူးသောမှုခံယူနေကြရကနေအခုဒီနေ့မှာတော့ပထမဆုံးအကြိမ်ဖြစ်ဒင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။တော်ဝက်လူငယ်ဘောလုံးတင်းဝင်တွေကပထမဆုံးအကြိမ်လူငယ်ငွေထွက်လာပြီးဒင်းစာရှင်းလင်းပွဲလုပ်ဖို့အတွက်ဒီနေ့ပဲထိုင်းနိုင်ငံမြောက်ပိုင်းချင်းဝဲခင်စီးရင်ဝန်နေဆင်းလာခဲ့ကြတာပါ
။တရင်အချင်းချက်ကိုကွန်လင်းဦးတင်ညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီး engineer ကတော့ skip sis ဖြစ်ပါတယ်။ few american အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိ line to meter 25 kHz 15953ည line to meter 32 kHz 11803ည line to meter 51 kHz 9339နဲ့ line meter 190 kHz 15905တို့ကနေတိုက်ထုတ်လင်းပေးသွားအောင်ပါပါ။တော်တော်ရှင်များနေ့တော့မြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ PO Echo အပင်းနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ။
This program has come to you from the Voice of America, Washington.